Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဒီဇင်ဘာလ9ရက်တောက်တာနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကို9ဒိုမီတာ30နဲ့40 48နဲ့50တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတောင်းယူတင်ဆက်ပေးပါပါရှင်။
မင်္ဂလာပါရှင်။ကျမကခင်ရတဲ့ပါဒီမနေ့ခင်သတင်းတွေကိုမန္တန္တာချန်နယ်အတူကြီးညာပေးပါပါ။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကကမ္ဘာကြီးပုံနှိမ်လာမှုပေါ်မှာမေးခွန်းထုတ်နေသူကိုတဘာဝဝန်းကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်ကျယ်သပရင်းနေမှာပဲရွေးချယ်လိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံအရက်သားတွေရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံအရက်သားတွေကိုလူမျိုးရေးဘာသာရေးမခွဲခြားဘဲလုံခြုံမှုတွေပေးဖို့အတွက်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် VJ နံပါတ်ကပြောကြားလိုက်ပါတယ်။ကမ္ဘာပတ်လမ်းလဲတွားရောက်ခဲ့တဲ့ပထမဆုံးအမေရိကန်အာဂတရီမှုဂျွန်ဂလန်ဂျာတပရင်းနေမှာကွယ်လွန်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါဦး
။ကောင်းပါပြီရှင်။ဒီကနေ့မနေ့သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
In the present situation, he feels that while taking the necessary security measures to curb any fresh outbreak of attacks by criminal elements,
ရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံရဲ့ပြောခွင့်ရအမျိုးသမီးပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒါ့အပြင်ကျမတို့ရဲ့ဒီ VOA သတင်းတောက်တူလူမှုရေးလုပ်ငန်းအတွက်ထိုင်းနိုင်ငံကချီးမြှင့်တဲ့ဆုတခုရရှိတဲ့အကြောင်းနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကမိန်းကလေးငယ်တွေရဲ့ပညာရေးနှိမ့်ချမှုနဲ့ဘဝလုံခြုံမှုအကြောင်းပြင်သောရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ကီမျိုးသက်နဲ့မနန္ဒာချန်းတို့ပြောပြပေးပါမယ်ရှင်။
ကမ္ဘာကြီးပုံနှိမ်လာမှုပေါ်မှာမေးခွန်းထုတ်နေပြီးဇီဝလုံဆန်းထုတ်လွှတ်မှုကိုပံ့ပိုးပေးနေသူရှင့်နေ Scott Pruitt ကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတဘာဝဝန်းကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်တဲ့ Jeff Sessions နေမှာပဲရွေးချယ်လိုက်ပါတယ်။ Oklahoma ရှင့်နေချုပ် Scott Pruitt ဟာ American နိုင်ငံရဲ့လျှက်စစ်ဓာတ်အားပေးစေုံတွေကနေ Carbon Dioxide တန်းတွေထုတ်လွှတ်မှုကိုချော့ချဖို့အတွက်သမ္မတ Barack Obama ရဲ့ရာသီဥတုပြောင်းလဲမှုဆန်ရပြောကြတဲ့မင်းကွန်းတွေကိုဒဏ်ခံဝေဖန်နေသူတဦးဖြစ်ပါတယ်။တဘာဝဝန်းကျင်ကာကွယ်ရေးအဖွဲ့ဟာစွန့်ရနေပတ်သက်ပြီးလုတ်ကင်နေသူတန်းပေါင်းများစွာရဲ့အလုတ်ကင်တွေကိုဆုံးပါစီပြီးအခွန်တန်းပြည်သူတွေရဲ့ငွေတွေကိုအထင်းကွန်မရှိတုံးနေတာကြားပြီးဖြစ်ပြီးတောင်သူလယ်သမားတွေနဲ့တခြားဆက်မှုနဲ့စီးပွားရေးလုပ်ငန်းအများပြားကလူတွေကိုစိတ်တက်ကြအောင်လုပ်နေတယ်လို့လဲထရမ့်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပရိဝတ်ထားတန်ရှင်းစွန့်အင်စီမံကိန်းပယ်ဖျက်ရတဲ့တရားဆွဲဆိုတဲ့ပြည်နယ်28ခုကအရာရှိတွေထဲမှာတူပါဝင်ဖြစ်ပါတယ်။ဒီစီမံကိန်းထဲမှာတက်ခရ2030မှာဖန်လွင်တန်းတွေထုတ်လုပ်မှုဟာ2005ခုနှစ်မှာရှိတဲ့ပမာဏအောက်32ရာခိုင်နှုန်းလျော့သွားအောင်လျှော့ဖို့ EAP စွန့်အင်ဌာနကနေတောင်းဆိုထားတာပါ။တစ်ချိန်နဲ့ပြန်ပြည့်မြဲစွန့်အင်နဲ့စွန့်အင်ထုတ်မှုလုပ်မှုကိုတိုးမြှင့်သွားဖို့လည်းဖြစ်ပါတယ်။အခုလိုစွန့်အင်ခန္ဓာလုပ်ငန်းကိုပြောင်းပြစ်ပြီး EAP ဌာနရဲ့အဓိကလုပ်ငန်းဖြစ်တဲ့တန်ရှင်းနဲ့လေးထုနဲ့တန်ရှင်းစိတ်ချရတဲ့အန်ဒီယကင်းရေရရှိရေလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသမ္မတမစ္စတာထရမ့်ကလည်းပြောပါတယ်။အခုလို Mr. Pruitt ကိုအမြင့်ဆုံးတင်သွင်းလိုက်တာနဲ့ပတ်သက်ပြီးအရင်သမ္မတတော်ရွေးချယ်ခဲ့မှာပါဝင်ပေမဲ့ရှုံးနေခဲ့တဲ့ဗမာပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကတော့ချက်ချင်းပဲကန့်ကွက်လိုက်ပါတယ်
။ American ပြည်ထောင်စုမှာပြီးခဲ့တဲ့လတဲ့ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲတွေမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်မှုအတွက် American လူထုကိုပေးဆပ်ဖို့တာဝန်ရှိကြောင်းနိုင်ငံရေးပါတီနှစ်ခုစလုံးကဥပဒေပြုအမတ်တွေကပြောဆိုခဲ့ကြသလိုထင်ရှားတဲ့ Republican Party အမတ်တယောက်ကတော့ရုရှားအပေါ်ပိတ်ဆို့ဒဏ်ခတ်ဖို့လည်းတိုက်တွန်းလိုက်ပါတယ်။သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ခဲ့တာဟာတတော်ကိုသိတာထင်ရှားခဲ့တယ်လို့ပါတီနှစ်ခုစလုံးကအချက်လက်တွေကိုရယူခဲ့ပေမဲ့ဒီမိုကရက်ပါတီအထင်နာအောင်တစ်ဖက်သက်အချက်လက်တွေကိုသာထုတ်ပြန်ခဲ့တယ်လို့လည်းအထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီရဲ့ထိပ်တန်းဒီမိုကရက်အမတ်တဦးဖြစ်တဲ့ Diane Feinstein က VOA ကိုပြောဆိုခဲ့ပါတယ်။ Republican အထက်လွှတ်တော်အမတ် Lindsey Graham ကလည်းရုရှားနိုင်ငံရဲ့လုပ်ရက်ကိုဖော်ထုတ်ဖို့နဲ့အင်တာနက်ဖောက်ထွင်းမှုမှာတာဝန်ရှိတဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်တွေအထူးအောင်အရေးယူတန်းခတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြိုင်ဘက်တိုင်းပြည်တွေရဲ့ပြင်းထန်တဲ့ဝါဒဖြန့်ချိမှုတွေအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကဗြိတိန်နဲ့အနောက်နိုင်ငံတွေရဲ့လုံခြုံရေးနဲ့နိုင်ငံရေးစနစ်တွေကိုချိမ့်ချောက်နေတဲ့အကြောင်းဗြိတိန်နိုင်ငံထောက်လှမ်းရေးအဖွဲ့ MI6 အကြီးအကဲကကြာတာပရင်းနေမှာပဲပြောဆိုခဲ့ပါတယ
်။ IS အချမ်းဖက်ဖွဲ့ကိုခြေမှုန့်ဖို့အတွက်American သမ္မတ Barack Obama က2014ဩဂုတ်လမှာပထမဆုံးအကြိမ်အမိန့်ပေးခဲ့ခြင်းကစပြီး American ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကနေ IS တပ်ဖွဲ့ဝင်9000လောက်ကိုတုတ်တန်နိုင်ခဲ့တယ်လို့ American စစ်ဘက်ဆိုင်ရာအစ်စ်မြင့်ရရှိသူကပြောပါတယ်။ဒီအရေးအတွက်ဟာရေဘူးကခံမှန်းခြေဖြစ်တယ်လို့လည်းပြောပါတယ်။ IS တပ်ဖွဲ့ဝင်9000ကအထူးသဖြင့် Syria နဲ့ Iraq တို့မှာတေဆုံးတာဖြစ်ပြီး Libya နဲ့ Afghan လိုတခြားနိုင်ငံတွေမှာတေဆုံးတဲ့ IS အကြမ်းဖက်တပ်ဖွဲ့ဝင်အရေးအတွက်တွေမပါသေးဘူးလို့လည်းပြောပါတယ်။လွန်ခဲ့တဲ့2နှစ်ကျော်အတွင်း American ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်း ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ င်းနဲ့ဝမ်းရံပိတ်ဆို့တာကိုခံရတဲ့အတွက်အကြဆုံးများပြောင်းနေတယ်လို့ပြောဆိုပါတယ်။အဲဒီနောက်မှာပဲအခုလို IS အဖွဲ့ဝင်တွေတည်ဆုံတဲ့ကိန်းဂဏန်းကိုထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်အဖွဲ့ရဲ့ပုံကန်မှုတွေကိုငြင်းငြင်းချင်းချင်းအဆုံးသတ်စေမဲ့အစပြုတ်ခြေလှမ်းတွေဖြစ်ကာတာမှာရှိတဲ့သူတို့ရဲ့နိုင်ငံရေးရုံးကိုတရားဝင်အသိအမှတ်ပြုဖို့အမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ဆွေးနွေးဖို့နဲ့ကုလသမဂ္ဂရဲ့အမည်မဲ့ blacklist စီးရင်ကနေအစစ်မြေအဖွဲ့ဝင်တွေရဲ့အမည်တွေကိုဖယ်ရှားပေးဖို့တောင်းဆိုလိုက်ပါတယ်။အာဖဂန်မှာအမေရိကန်ဦးဆောင်တဲ့နိုင်ငံသားတပ်ဖွဲ့တွေရှိနေတာဟာစစ်ဖြစ်ရတဲ့အခြေခံအကြောင်းရင်းနဲ့ဆက်ဖြစ်နေရတဲ့အကြောင်းရင်းတွေဖြစ်တယ်လို့လည်းကာတာအခြေစိုက်တာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရှာဟန်းကပြောဆိုခဲ့ပါတယ်။နိုင်ငံသားတပ်ဖွဲ့တွေကျူးကျော်ရောက်ရှိနေတာဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့အစိုးရအပါအဝင်နိုင်ငံရေးလွတ်လပ်ခွင့်ကိုကျဆင်းစေတယ်လို့လည်းပြောဆိုထားတဲ့ကြေညာချက်ကိုတော့တာလီဘန်လိုလားတဲ့သတင်းဌာနကဖော်ပြခဲ့ပါတယ်။ဒါကြောင့်လည်းအမေရိကန်နဲ့သူ့မဟာမိတ်တွေအနေနဲ့တိုက်ခိုက်မှုတွေအဆုံးသတ်ရေးစစ်ဆန်ညှိနှိုင်းဖို့အတွက်တာလီဘန်အဖွဲ့နဲ့တိုက်ရိုက်ဆွေးနွေးဖို့လိုအပ်တယ်လို့လည်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ရှာဟန်းကပြောဆိုခဲ့ပါတယ်။တဖက်ကငြိမ်းချမ်းရေးအတွက်ရည်မှန်းထားတယ်ဆိုရင်တာလီဘန်အဖွဲ့ကိုကာတာမှာနိုင်ငံရေးရုံးဖွင့်ခွင့်ပေးရမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ blacklist စာရင်းကနေလည်းတာလီဘန်အစစ်မြေအဖွဲ့ရဲ့အမိတွေကိုဖယ်ရှားပေးရမှာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.9လိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကဒေသခံအရပ်သားတွေကိုလူမျိုးရေးဘာသာရေးမခွဲခြားဘဲလုံခြုံမှုပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်ဗီဂျင်းနံပါတ်ကကြာတဲ့ပြည်နယ်မှာပဲမြန်မာစစ်အုပ်ကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂကရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးအလေးနဲ့စွန့်ရင်ဆဲဖြစ်ကြောင်းဒေသခံပြည်သူတွေကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်စိတ်ချရတဲ့အာမခံမှုတွေတိစောက်ဖို့မြန်မာအာဏာပိုင်တွေဘက်ကလည်းမဖြစ်မနေဆောင်ရွက်ပေးဖို့လည်းပြောပါတယ်။ဒါပြင်ပဋိပက္ခကြောင့်နေရာဆန့်ခေါ်ထွက်ပြေးရသူတွေကိုလည်းသူတို့နေအိမ်တွေပြန်ပြီးနေခွင့်ပြုဖို့နဲ့အခြေအနေတွေကောင်းမွန်အောင်စူးစမ်းပေးဖို့လည်းတိုက်တွန်းတာပါ။အတိုင်းဆောင်ခံတဲ့အခြေအနေအောက်မှာဆွဆွဲမှုတွေနဲ့မဟုတ်မှန်တဲ့လှုပ်ကြံစကားတွေကိုအထူးကိူတာကာကွယ်ဖို့လိုအပ်ကြောင်းနဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်မောင်တော်ဘူးတိကြောင်ဒေတာကိုတွားရောက်ပြီးအရက်သားတွေကိုအစွတ်အကကာကွယ်ပေးမှာဖြစ်တာကိုတေချောင်လှုပ်ပေးဖို့လည်းမစ္စတာနမ်ဘီယက်ကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့အစည်းနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေနဲ့တင်းမာနေတဲ့အပေါ်မှာတော့သူ့အနေနဲ့အလွန်ကိုစိတ်ပြတ်မိကြောင်းနဲ့အခြေအနေတွေအမြန်ဆုံးထိန်းချုပ်ပြီးတွစ်ဆုံဆွေးနွေးပွဲပြန်ပြီးလှုပ်ကြဖို့အတွက်အစိုးရတပ်မတော်နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့အားလုံးကိုတိုက်တွန်းလိုက်တာပါ။ဒီတော့တင်းမာပဲရခိုင်ပြည်နယ်ပဋိပက္ခကိုဒေတာရင်းပြဿနာဖြစ်မလာစေဖို့အတွက်အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ဒေတာကန်တွေလိုအပ်တဲ့အကူအညီတွေအမြန်ဆုံးပေးဖို့စီစဉ်နေတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောကြားခဲ့တာပါ။
အရှေ့ပစိဖိတ်ဒေသမှာဖိလစ်ပိုင်နိုင်ငံဟာ HIV ပိုကူးစက်ခံရမှုအမြန်ဆုံးတိုက်ပွဲတစ်ခုဖြစ်လာနေပြီးတော့အမျိုးသားချင်းလိင်လူဆက်ဆံရမှာကွန်ဒွန်အသုံးပြုရေးအပါအဝင်ယောဂါကူးစက်မှုကိုဟန်တားနိုင်မဲ့အစီအစဉ်တွေကိုကန့်သတ်ထားတဲ့အစိုးရရဲ့မူဝါဒတွေကအခြေအနေကိုပိုဆိုးအောင်တွန်းအားပေးနေတယ်လို့လူခွင့်ရေလှုံ့ရှားမှုအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအမျိုးသားချင်းလိင်ဆက်ဆံသူတွေကြား HIV ကူးစက်မှုဟာဆယ်ဆအထိတိုးလာပြီးမြဲအစိုးရကကာကွယ်မှုတွေလှုံ့ဆော်မှုပြက်ကွက်ခဲ့တဲ့အကြောင်း HRW လူခွင့်ရေးအဖွဲ့ကကြာတာပြင်းနေမှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကအကြောင်းတွေမှာ HIV တားဆီးရေးပညာပေးလုပ်ငန်းတွေဟာဆွဆွဝဝလုံလောက်မှုမရှိတဲ့အခြေအနေနဲ့တူကွန်ဒွန်တွေကိုလည်းဈေးကွက်ထဲမှာရောင်းချမှုမရှိသလောက်ဖြစ်နေပြီးတော့ကွန်ဒွန်ရရှိနိုင်ရေးနဲ့ HIV ပိုးစစ်ဆေးရမှာဥပဒေအရအသက်18နှစ်အောက်အရွယ်တွေအနေနဲ့မိဘခွင့်ပြုချက်ရယူရမှာဖြစ်တာကြောင့်အတားဆီးတွေရှိနေတဲ့အတွက်ပိုဆိုးလာနေတာဖြစ်တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ဘ ਹੁ အစိုးရနဲ့ဒေသန္တရအစိုးရတွေရဲ့မူဝါဒတွေဟာပြည်ထောင်စုတားဆီးရေးကိုစန့်ကျင်တဲ့ Roman Catholic Christian ဂိုင်းတော်ရဲ့နှစ်ပေါင်းများစွာရည်တည်ခြင်းနဲ့ပေါင်းစည်းမိသွားတော့ပြဿနာကအခုလိုကြုံလာရတာဖြစ်တယ်လို့လည်းဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံသား80ရာခိုင်နှုန်းကျော်ဟာ Roman Catholic ဘာသာဝင်တွေဖြစ်ကြပါတယ်။ဖိလစ်ပိုင်နိုင်ငံဟာအာရှပစိဖိတ်ဒေသမှာ HIV ကူးစက်မှုအသစ်ဖြစ်ပွားနှုန်းအမြင့်ဆုံးဖြစ်နေပြီး2001ခုနှစ်ကနေ2015ခုနှစ်အတွင်းရာဂိုင်နှုန်း100ကျော်တိုးလာတယ်လို့လဲကုလသမဂ္ဂရဲ့ HIV AIDS Agency ရဲ့ဌာနေတာဝန်ခံကပြောဆိုခဲ့ပါတယ်။
Kababa Lene Toyo Chantan Kere Promaso American Agata Yemu John Glenn Ha Chatabrini Mabe Kueron Tobavi at the Kosa Nani Shibi Pete John Glenn Ha Ohio Pine Tecto Ye James Cancer Seo Mateo Nira Tapacho Vilo Ohio Tecto John Glenn Luru Ye Kodika Piovari Akulo Mr. Glenn Kuelon Tora Ha American Nanga Nanga Chubu Tenka Pogo to Songpa Tora Pietalo Throws a Nimona to Le Messi of Songpa Tora Lu Tamara Beric Obama Gachina Chetopian Pio Subari Tikinima Agata Susan Lila Muma, Tenka Shizam Lambia Pete, John Glengo, American Piran Sugar, Songshong Gayabilo, Jacob Khan, Tamara, Donald Trump got two at Twitter San and Amajibare, Mr. Glenna, Susan Lila Lodu, Nala Nautari to Ajab with the account to Upipi, to go three, Aminima Pijan and Trump got Jita Kebari. Tangkoa konsep kogunya masih pelihara hurai pernah jukai Mercury 7 atau tiada kanuba pernah Amerika negara permasalahan agama yang hurai pernah betul dema Mr. Glenn dia pernah nausung pernah tadi tensha jaya dapat pare Tangkoa 69 February lama Francis 7 atau nama betul agama yang negara ini baca orang kebago pakai permasalahan Amerika agama yang muda ulai pernah John Glenn had Nanga Yego Seven Sadu Pipiro, Tanko, Chelsea Lego Nema, Wyopin at Telodoma, Democratic Party, Map the Upin at Dawan UK Party.
Pacific the Motiarega, Solomon Jonesu Rie, Ganon de Darima, Pia, Connie de Tama, Connie Shire, Abing Lin, the Kuloka Keramu, Eddie de Dama, Tsunami, Lalongi, Pipo, Lana Nello, Pacific Tsunami, the Lintana, Piovare, a Kuloka Dware, Abing Lingani, Tsunami, Yelanu, Pipo, Zibido, Nalin Boho, Jenna, Wire, Ganuran de Darimara. Piasi Songshow Muri Shila Nainelo Tsunami Trintanaga Turoya website Samyanama Jinya Jet Topian Tavare.
Direct from Washington, the voice of America, the VOA.
Now Songya the Dinego Dokimyo the Net Manana Channel Jinya Bigaraba. Agura di Ajinzon di Drin Song Mari Matin Sekima Tomaro di Patmao Zone Tomaro VOA the Dint out U.
โอ้ลุมุเยลงเงินลูกสาวมุ่งด้วยท่านนั่งงาชิมินเดสูตรคู่จังกูเต็มพี่อาเป้บ้างไหมจมารวยดีวีโอเอ็ดเดินดาวมาเอ็มมาโกตุยาชีเดสูตรจังอ่ะเต้ใจเนี่ยพัตตาบีอ่ะแต่มาเรื่องเงินเลยมาเว้จมาก็มีมีนทาร่ากูน่าเส้นใจอ่ะมาเอ็มมาเย่สูยาเร่จ้าลูกมาปัตมาอุจงคอกรันจูเลชิมากงยูบาร์เร่
โอเคเช่นที่สุดยอดเลยปะเนาะที่ปัจจับดีสูโลคอร์เร่ปะเนาะที่ ที่สุดอะไรบ้างเนาะที่ปัจจับดีสูโลคอร์เร่ปะเนาะที่ลุยยี่ยมีตัวเด็กผมอยู่ด้วยลูกสาวนี่จ้าเลยทุกทีปะทุกทีที่คุยในวันลูกตั้งวันนี้เนี่ยที่ลุยยี่ยมีตัวเด็กผมอยู่ด้วยลูกสาวนี่จ้าเลยทุกทีปะทุกทีที่คุยในวันลูกตั้งวันนี้เนี่ยที่ลุยยี่ยมีตัวเด็กผมอยู่ด้วยลูกสาวนี่จ้าเลยทุกทีปะทุกทีที่คุยในวันลูกตั้งวันนี้เนี่ยที่ลุยยี่ยมีตัวเด็กผมอยู่ด้วยลูกสาวนี่จ้าเลยทุกทีปะทุกทีที่คุยในวันลูกตั้งวันนี้เนี่
ထိုင်းဆိုရအဖွဲ့ကနေပေးတာပ
ါဟုတ်ကဲ့ပါပြီးတော့ဒီစုကိုရအောင်ပေါ့နော်မအေးအေးမအနေနဲ့ဘယ်လိုလုပ်ငန်းတွေကိုလုပ်ကင်နေလဲပြီးတော့ဟိုလုပ်ငန်းပေါ်မှာပေါ့နော်ဘယ်လောက်ထိအောင်မြင်မှုထိရောက်မှုတွေရှိခဲ့လဲရှင်
အဓိကတော့ပေါ့နော်ကျမတို့လွန်ခဲ့တဲ့16နှစ်ကျော်ကတည်းကပေါ့နော်ထိုင်းမြန်မာနယ်စပ်မှာအမျိုးသမီးနဲ့ကလေးတွေကိုကူညီဆောက်ရှောက်ရေးလုပ်ငန်းတွေလုပ်ခဲ့ပါတယ်ဒီဒုက္ခရောက်တဲ့အမျိုးသမီးတွေပေါ့နော်အထူးသဖြင့်ဒီပြည်ထောင်စာရုံကနေပြီးတော့ထွက်ပြေးလွတ်မြောက်ခြင်းနဲ့အမျိုးသမီးတွေအဲနောက်ပြီးတော့လူကုန်မှုခံရတဲ့အမျိုးသမီးတွေဒီမိဘမဲ့ကလေးတွေသုံးပြစ်ကလေးတွေပေါ့နော်ကျမဆောက်ရှောက်မှုပေးခဲ့ပါတယ်အဲ့ဒါကတော့အထူးသဖြင့်ပေါ့နော်ဒီဂေဟာလေးတီထောင်ပြီးတော့ကျမဆောက်ရှောက်မှုပေးခဲ့ပါတယ်အဲ့လိုဆောက်ရှောက်တဲ့အခါမှာပေါ့နော်ကျမတို့ကိုယ်တိုင်အခက်အခဲတွေကြုံတဲ့အတွက်ကျမတို့ရံပုံငွေရှာပြီးတဲ့အခါမှာအသူတို့အားလုံးအကူအညီခဲ့တာပေါ့အဲ့အခုအချိန်မှာတော့ဒီလိုကိုယ်တိုင်အခက်အခဲဖြစ်နေပြီးမဲ့တခြားဒုက္ခရောက်တဲ့သူတွေကိုကူညီပေးတဲ့အတွက်ဆိုပြီးတော့ဒီထိုင်းဆွေရကနေပြီးတော့ဟိုကျမတို့ဒီလူသားအကျိုးပြုစုပေးတဲ့သဘောမျိုးပါဟောကျမတို့ကဒီပေါ့နော်ဒီထိုင်းမြန်မာနယ်စပ်ပေါ့နော်ဒီမြန်မာပြည်ပဲနဲ့ဆိုရင်တော့မြဝတီနဲ့နေတယ်အဲမဲဆောက်မြို့မှာပါမဲဆောက်မြို့မှာဆိုတော့ဒီရှစ်ကျောင်းလူသမားတွေတိတ်နဲ့ချီပြီးတော့ရှိပါတယ်အဲ့ဒီခါမှာရှစ်ကျောင်းလူသမားတွေခြားထဲမှာဒီအမျိုးသမီးနဲ့ကလေးနဲ့ပတ်သက်လို့အခက်အခဲကြုံရတဲ့သူတွေလည်းအများကြီးရှိပါတယ်အထူးသဖြင့်နေဆက်ဝင်ပေါက်ထွက်ပေါက်ဖြစ်တဲ့အတွက်ပေါ့နော်ကျမတို့မြန်မာနိုင်ငံသားတွေအထူးသဖြင့်ဒုက္ခရောက်ရတဲ့သူတွေကိုအများကြီးကြုံရပါတယ်အရင်တော့ကတော့ပေါ့နော်ဒီကျမတို့ကိုယ်တိုင်ပေါ့နော်ဒီထိုင်းနိုင်ငံအတွင်းမှာနေကြတဲ့ခါမှာမလုံမကြုံနဲ့နေရတယ်ပေါ့နော်အခုနောက်ပိုင်းမှာကျမတို့ရဲ့ဒီလူမှုရေးလုပ်ငန်းတွေကိုဒီထိုင်း community ပေါ့နော်ဒီလူအဖွဲ့အစည်းကနေပြီးတော့အတိမတ်ပြုလာအထူးသဖြင့်ထိုင်းစီယုံနေအဲဒီထိုင်းအဖွဲ့အစည်းကြီးပေါ့နော်ဒါထိုင်းလူမှုအတိုင်းဝိုင်းနေအတိမတ်ပြုလာတဲ့အခါမှာကျမတို့လောကကံရတာတွေကပို့ပြီးတော့လွယ်ကူလာပါတယ်ပေါ့နော်ဒီဒုက္ခရောက်နေတဲ့ ကလေးတွေအမျိုးသမီးတွေပေါ့နော်ဒီ HIV ဝေဒနာရှင်တွေအားလုံးပေါက်မယ်ဆိုရင်ကလေးကတော့ဟို200ကျော်လောက်ရှိပါတယ်အမျိုးသမီးကတော့100ဝန်းကျင်လောက်ရှိပါတယ်ရှင်ကလေးကတော့ပေါ့နော်ဒီမွေးကင်းစကလေးကနေစပြီးတော့မိဘဆွတ်ပစ်သွားတဲ့အချိန်ကနေစပြီးတော့ပြည်သူဆောက်ရှောက်မှုပေးပါတယ်အဲ့ဒီခါမှာသူကလေးတွေဆိုရင်အခုဆိုရင်အရွယ်ရောက်တဲ့လူတွေရှိတယ်တက္ကသိုလ်တက်နေရတဲ့လူတွေအထိရှိပါတယ်
အခုပေါ့နော်ဒီစုရတဲ့အထဲမှာမိုင်းအိမ်မှာအပါဝင်ပေါ့နော်တခြားဘသူတွေရတာတွေလည်းရှိလဲရှင်ဘယ်နှစ်ယောက်ရလဲရှင
်အခုပေါ့နော်ဒီကျမတို့အုပ်စုထဲမှာဆိုရင်ဒီလူပုဂ္ဂိုလ်ရဟိုကိုယ်တိုင်အခက်အခဲဖြစ်နေပြီမဲ့တခြားဒုက္ခရောက်တဲ့လူတွေကိုကူညီပေးတဲ့အုပ်စုထဲမှာတော့21ယောက်ရပါတယ်တချို့လူတွေကတော့ဒီတည်င်းဌာနတွေပေါ့နော်ဒီဒုက္ခရောက်နေတဲ့လူတွေနဲ့ပတ်သက်လို့တည်င်းအချက်လက်တွေလိုက်လံစုံစမ်းဖော်ထုတ်ပေးတဲ့တည်င်းဌာနတွေရေဒီယိုတွေ TV လိုင်းတွေပေါ့အဲ့ဒါမျိုးတွေကိုလည်းပေးတာရှိပါတယ်အဲကျမတို့လူပုဂ္ဂိုလ်ရဆိုရင်တော့21ယောက်ကြပါတယ်။စုပေးမှာကတော့ဒီဒီဇင်ဘာလ9ရက်နေ့ပေးမှာပါ
။မိုင်းအိမ်မှာအခုလိုမျိုးဒီ VOA မြန်မာပိုင်းရဲ့ဝိုင်းတော်သားတရားအနေနဲ့စုရတဲ့အတွက်အရင်ကိုဝန်တာရပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်။ရုံးဝလူတွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်။ကျမတို့ဟိုအားလုံးရဲ့ကူညီမှုတွေနဲ့စေတနာမေတ္တာတွေကြောင့်ကျမဒီစုကိုရတယ်လို့လည်းယူဆပါတယ်ရှင်။
မင်းလေးငယ်တွေပါဝင်ပေါ့နော်ဒီအမျိုးသမီးနဲ့ကလေးငယ်တွေကိုကူညီပေးနေတဲ့ကျမတို့ရဲ့ VOA တည်င်းတောင်မိုက်အေးမာနဲ့အတူတခြားလူမှုရေးလုပ်ငန်းလုပ်ကိုင်သူတွေဆွေးရရှိနေချိန်မှာပဲဒီကဘာရက်တစ်ဖက်ချမ်းမှာတော့မင်းကလေးငယ်စမ်းနဲ့ချီဒီပညာရေးပိုင်းမှာအားနည်းချက်တွေဒုက္ခရောက်ရတဲ့သူတွေရှိပါတယ်ဆိုတော့ဒီဖွံ့ဖြိုးဆဲအထူးသဖြင့်ဒီဖွံ့ဖြိုးဆဲနိုင်ငံတွေကမိန်းကလေးငယ်တွေပညာသင်ကြားခွင့်မရကြတာဒီကဘာတဝန်းကဆင်းရဲမွဲတေမှုတိုးမြင့်စေတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာတင်မှာဖော်ပြထားပါတယ်။ကြာသပတေးနေ့ကထုတ်ပြန်တဲ့ဒီကုလသမဂ္ဂရဲ့2016ကဘာတဝန်းကလူဦးရေဆိုင်ရာအစီရင်ခံစာထဲမှာဂျော်ဒန်မြို့တော်အာမန်ကအသက်10နှစ်အောက်မိန်းကလေးငယ်တွေဖွံ့ဖြိုးတိုးတက်မှုကဏ္ဍမှာအောင်မြင်သူတွေလာဒီရှုံးနေသူတွေလားဆိုတော့သူတို့ရဲ့ကျန်းမာဒုက္ခပေါ်အဓိကထားပြီးတော့အဲ့ဒီအစီအခံစာကတင်ပြထားပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာရှိတဲ့အသက်10နှစ်အောက်မိန်းကလေးငယ်တွေဟာကောင်းမွန်လုံခြုံမှုရှိတဲ့ကျန်းမာရေးနဲ့ပညာရေးတွေရရှိဖို့အဟံ့အတားတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းဆိုပါတယ်ဒီလိုအားနည်းချက်တွေကြောင့်ကဘာပေါ်ကလူငယ်ဥယျာဉ်တစ်ဝက်လောက်မှာကြာမဒန်းတူညီမျှမှုမရှိတာတွေဆက်လက်ရှိနေတယ်လို့အစီအခံစာကထောက်ပြထားပါတယ် VOA သတင်းတောက်ဆလာတီဇာဟုပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးပြောပြပေးပါမယ်ကုလသမဂ္ဂလူဦးရေဆိုင်ရာရင်းမငွေအဖွဲ့ UNPF က2016ခုနှစ်ကမ္ဘာလူဦးရေဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းအာမန်မြို့က Princess Alia စာသင်ကျောင်းကကျောင်းသူမိန်းကလေးငယ်တွေကြားမှဒန်းတူညီမရဲ့တခြင်းကိုတည်ဆိုနေကြတာဖြစ်ပါတယ်။ကမ္ဘာပေါ်ကအသက်10နှစ်အောက်မိန်းကလေးငယ်125တန်းရဲ့89ရာခိုင်နှုန်းဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာနေထိုင်ကြပါတယ်။ကြမ်းမာဒန်းတူညီမျှမှုရှိတဲ့နိုင်ငံတွေမှာနေထိုင်ကြတဲ့အသက်10နှစ်အောက်မိန်းကလေးငယ်35တန်းရှိပါတယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ချစ်ကြည်ရေးတံအမတ်ဂျော်ဒန်မင်းသမီးဘတ်စမာပင့်တယ်လာကအခုလိုပြောပါတယ
်။ကမ္ဘာပေါ်ကတချို့နေရာတွေမှာရှိတဲ့အသက်10နှစ်အရွယ်မိန်းကလေးငယ်တဦးဟာမျော်လင့်ချက်ပန်းနိုင်ကိုအောင်မြင်စွာရောက်ရှိဖို့အတွက်မိမိရဲ့နေပယ်အတွက်လမ်းဖွင့်ပေးမယ့်နေရာတွေကိုမျှော်ကူးနေကြပါတယ်။ဒါပေမဲ့ပိတ်ပင်တားဆီးမှုတွေကြုံကြရပါတယ်။လူမှုစီးပွားရေးနဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုတွေအပါအဝင်သူမရဲ့ကျန်းတက်တဲ့ပတ်ဝန်းကျင်နဲ့တခြားအကြောင်းအရာတွေကြောင့်သူမရဲ့အနာဂတ်အတွက်တန်တိတ်ခံချထားမှုတွေကိုအကန့်အသတ်ဖြစ်စေပါတယ်။ဆင်းရဲတဲ့တိုင်းပြည်တွေကအသက်10နှစ်အောက်မိန်းကလေးငယ်တွေဟာစောစောအိမ်ထောင်ကြကြပါတယ်။တန်း60ကျော်ဟာလည်းကြောင်းတက်ခွင့်မရကြပါဘူး။သူတို့နဲ့ရွယ်တူယောက်ျားလေးတွေထက်လှုပ်အားကမရတဲ့အလုပ်တွေကိုနှစ်ဆလုပ်နေကြရပါတယ်။အကျန်းဖက်မှုတွေကြောင့်10မိနစ်တိုင်းလိုလိုမှာစေကျော်တက်အရွယ်မိန်းကလေးငယ်တူတည်ဆုံးကြရသလိုအာရမပြုကျင့်ခံရမှုတွေကနေရတဲ့ HIV ရောဂါပိုးတွေကြောင့်လည်းအများအပြားတည်ဆုံးကြပါတယ်။မိမိကိုယ်ကိုအဆုံးစီရင်မှုဟာမိန်းကလေးငယ်တွေတည်ဆုံးရမှုရဲ့ဒုတိယအများဆုံးဖြစ်ရတဲ့အကြောင်းရင်းဖြစ်ပါတယ်။ဂျော်ဒန်မင်းသမီးဘတ်စမာပင့်တယ်လာကအခုလိုပြောပါတယ
်။
ကျမတို့အားလုံးမှာတာဝန်ရှိတယ်ဆိုတာကိုသတိရဖို့လိုသလိုကျမတို့ရဲ့အစိုးအကောင်စကလုံးတိုင်းဟာမင်းကလေးငယ်တဦးရဲ့ဘဝဖြတ်သန်းမှုကိုတည်ရောက်မှုရှိစေနိုင်တယ်ဆိုတာကိုလည်းသတိရဖို့လိုပါတယ်။ဒါရီဟာလူမှုအတိုင်းဝိုင်းတွင်သူမရဲ့အခန်းကဏ္ဍကိုပုံဖော်ပေးမဲ့အရာတွေဖြစ်ပါတယ်
။ပညာရေးပါဝင်စွန့်ရင်မြင့်တင်မှုနဲ့ကျန်းမာရေးကဏ္ဍတွေမှာရင်းနှီးမြှုပ်နှံခြင်းအပြင်မင်းကလေးငယ်တွေရဲ့ဘဝတသက်တာအတွက်ဝင်ငွေကို30%တိုးမြှင့်ပေးနိုင်မှာဖြစ်ပါတယ်။ ဂျော်ဒန်နိုင်ငံဆိုင်ရာကုလသမဂ္ဂလူဦးရေရင်ပုံငွေအဖွဲ့အစည်းအကဲဒန်နီယယ်ဘတ်ခါကအခုလိုပြောပါတယ
် Failing to invest in girls
မိန်းကလေးငယ်တွေကိုပြုစုပြောထောင်မပေးတာဟာစီးရဲမွဲတွေဖို့အတွက်လုပ်နေတာနဲ့တူပါတယ်မိန်းကလေးငယ်တွေကိုပြုစုပြောထောင်ပေးတာတွေမရှိသေးရောကျွန်တော်တို့တွေဟာပုံမစီးရဲတဲ့အနာဂတ်ကိုဖန်တီးသလိုဖြစ်နေမှာပါဒါကိုလူတွေကတိတ်ပြီးအလေးမထားကြဘူးလို့ကျွန်တော်ထင်ပါတယ်
။မိန်းကလေးငယ်တွေကိုဖိနှိပ်ဆက်ဆံခြင်းအပြင်သူတို့ရဲ့လူမှုအတိုင်းအဝိုင်းအတွက် NDA ဖြည့်ယုံတာမကလူသားတူတရလုံးအပေါ်ဖိနှိပ်တာနဲ့အတူတူပဲလို့အစီရင်ခံစာကိုအဆုံးသတ်ထားပါတယ်ရှင်။
ဒါရှင်များရှင်ရင်းကျော်ဖိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရင်းမျိုးမျိုးကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်းမောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်းစည်းကမ်းတွေမလိုက်နိုင်ုံနဲ့မကပါဘူးရင်းစည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အော်ဟစ်ငေါငန်းရန်စတာတွေလုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတ်တပြက်ကိုထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်အတွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-800-332-9994လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခဲမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေအခုတခါတော့ဒီမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်အရေးဘက်ကိုတလဲကြည့်ရရအောင်ပါရခိုင်ပြည်နယ်ဒီမြောက်ပိုင်းဘက်မှာလက်ရှိဖြစ်ထွန်းနေတဲ့တောင်ကျန်းတိုက်ခိုက်မှုတွေကိုအာဏာပိုင်တွေကလုံခြုံရေးအရစီစဉ်ဆောင်ရွက်မှုတွေရှိနေတယ်လို့တစ်ဖက်မှာလည်းဒေသခံရသားတွေကိုလူမျိုးရေးဘာသာရေးမခွဲခြားပဲလုံခြုံမှုပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်တိုင်ဗီဂျင်းနဲ့များကဒီမနေ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအတောအတွင်းမှာပဲရခိုင်ပြည်နယ်ပြည်ပခန့်ကိုဒေသအတွင်းပြည်ထနာဖြစ်မလာစေဖို့အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်သွားမယ်လို့အင်ဒိုနီးရှားသမ္မတကပြောကြားခဲ့ပါတယ်။အပြေဆုံးကိုတော့မတ်အင်ချင်းနိုင်ကတင်ပြမှာပါရှင်
။ Mr. Vijay Nambiya ရဲ့မိနစ်ကြာတာပဒိနေ့ကထုတ်ပြန်ချက်မှာသူ့အနေနဲ့ရခိုင်ချန်ပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရဲ့ရခိုင်အခြေအနေပေါ်တွေ့ရှိချက်နဲ့သုံးသပ်ချက်တွေကိုသဘောတူကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့ကိုဖီအာနန်ရဲ့သုံးသပ်ချက်မှာမြမအာနာပိုင်တွေဘက်ကလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးတာမျိုးမဟုတ်ဘူးနဲ့တည်င်းယူခွင့်ပြုဖို့အပြင်တင်းမာနေတဲ့အခြေအနေကိုထိန်းချုပ်ဖို့နဲ့တဟဇာတဖြစ်မှုကိုမြင့်တင်ဖို့အတွက်စ조사အားထုတ်ဖို့တိုက်တွန်းထားကြောင်း VJ နမ်ဘီယာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မစ္စတာနမ်ဘီယာကလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကိုကုလသမဂ္ဂကအထူးစိုးရိမ်မိကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရအမျိုးသမီးကအခုလို VOA ကိုပြောပါတယ
် Mr. Vijay Nambiar, the Secretary General Special Advisor on Myanmar, said today that he underlines that the United Nations remains seriously concerned
ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ထွန်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအလေးအနက်စိုးရိမ်နေစေဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiar ကဒီကနေ့မှပြောကြားလိုက်ပါတယ်ရခိုင်ဒေသမှာလက်တလောဖြစ်ထွန်းနေတဲ့တောင်းကျန်တိုက်ခိုက်မှုတွေကိုထိန်းချုပ်ဖို့လိုအပ်တဲ့လုံခြုံရေးအစီအစဉ်တွေကိုဆောင်ရွက်နေချိန်မှာပဲဒေသခံပြည်သူတွေရဲ့ကြားထဲမှာယုံကြည်မှုနဲ့စိတ်ချရတဲ့အမခန့်ချက်တွေတည်ဆောက်ဖို့အဆင့်တွေကိုမြန်မာအာဏာပိုင်တွေကမဖြစ်မနေဆောင်ရွက်ရမှာဖြစ်ပါတယ်။သူတို့အတွက်လုံခြုံမှုဂုဏ်သိက္ခာနဲ့ကောင်းမွန်တဲ့အခြေအနေဖြစ်အောင်အကာအကွယ်ပေးရမှာဖြစ်ပါတယ်
။ဒါပြင်ပဋိပက္ခကြောင့်နေရဆွန့်ခွာထွက်ပြေးခဲ့ကြရသူတွေကိုလည်းသူတို့နေအိမ်တွေပြန်ပြီးနေထိုင်ခွင့်ပြုတင်ကြောင်းမစ္စတာနမီယာကပြောဆိုခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးကဆိုပါတယ်
Those who have fled or suffered displacement should be allowed to return to their homes. Senior government.
သူတို့ရဲ့လူမျိုးစုဘာသာရေးရောက်ကြမင်းမှဒါမှမဟုတ်အဆင့်တန်းစာရတွေအလုံးကိုခွဲခြားမှုမရှိဘဲဒေသခံအလုံးကိုအကာအကွယ်ပေးဖို့အစိုးရအစိမ့်ခေါင်းဆောင်တွေဘက်ကအခိုင်အမာဆုံးဖြတ်ထားကြောင်းအမှားစကားခက်ခဲမှမှထုတ်ပြန်ဖို့လိုအပ်ပါတယ်။အခုလိုထိလွယ်ရှာလွယ်ဖြစ်နေတဲ့အခြေအနေမှာဆွတ်ဆွတ်ချက်တွေနဲ့မဟုတ်မမှန်လှုပ်ကြံတဲ့စကားတွေကိုအထူးဂရုပြုပြီးကင်တွယ်ဖို့လူတိုင်းမှာတာဝန်ရှိပါတယ်။
ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းမောင်းတော်ဘူးတီတောင်ဒေသကိုသွားပြီးအရက်သားတွေကိုအစိုးရကအကာအကွယ်ပေးမှဖြစ်တယ်ဆိုတာတေချာအောင်ပြုလုပ်ဖို့မစ္စတာနမ်ဘီယာကတောင်းဆိုကြောင်းသူကတဆက်တည်းပြောပါရယ်ဒေသခံပြည်သူတွေရဲ့အခြေခံပြဿနာအကြောင်းရင်းတွေဖြစ်တဲ့နိုင်ငံသားကိစ္စကိုဖြေရှင်းပေးမယ်ဆိုတာရဲ့ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုတက်တောင့်တက်တာနေခွင့်ရရှိအောင်ကူညီပေးဖို့လဲ VJ နမ်ဘီယာကထပ်မံတောင်းဆိုခဲ့ပါရယ်ဒါအပြင်မင်းကထုတ်ပြန်တဲ့ကြေညာချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတင်းမာနေတဲ့အပေါ်မှာသူ့အနေနဲ့အလွန်စိတ်ပြတ်မိကြောင်းနဲ့အခြေအနေတွေကိုအမြန်ဆုံးထိန်းချုပ်ဖို့နဲ့တွဲဆုံဆွေးနွေးပွဲကိုပြန်ပြီးသွားကြဖို့အစိုးရနဲ့တပ်မတော်အပါအဝင်တိုင်းသားလက်နက်ကိုင်ဖွဲ့အားလုံးကိုသူ့အနေနဲ့တိုက်တွန်းကြောင်းဖော်ပြထားပါတယ်ဒီတော့တွင်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးဒေတာရင်းတည်ငြိမ်ရေးထိခိုက်လာနိုင်ခြင်းနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်နေတယ်လို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမနေ့ကပြောကြားခဲ့ပါတယ်။ဘာလီကျွန်းမှာနှစ်ရက်တာကျင်းပနေတဲ့ဒီမိုကရေစီဖိုရမ်ကိုတက်ရောက်လာတဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုမနေ့ကသမ္မတဝီဒိုဒိုကတီချာတွေ့ဆုံပြီးရခိုင်ပဋိပက္ခကိုဝိုင်းဝန်းဖြေရှင်းတဲ့နေရာမှာလိုအပ်တဲ့အဆင့်တွေကိုဆွေးနွေးခဲ့ကြောင်းသမ္မတကဆွေးနွေးပွဲအပြီးမှာသတင်းထုတ်တွေကိုအခုလိုပြောသွားပါတယ
်။ Mr. Kofi Annan တက်လာကတူဝါ Advisory Committee
သူပြောသွားတာကရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံပြီးတော့အလေးအနက်ဆွေးနွေးဖြစ်ကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေကိုဖြေရှင်းဖို့လိုအပ်တဲ့အဆင့်တွေကိုမစ္စတာကိုဖီအာနန်ကဆွေးနွေးပွဲမှာပြောပြခဲ့တယ်လို့သမရဝီဒိုဒိုကပြောသွားတာပါ။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဘာတွေလုပ်ပေးနိုင်တယ်လဲဆိုတာသိရဖို့လွန်ခဲ့တဲ့နှစ်ရက်ကအင်ဒိုနီးရှားနိုင်ငံသား၏ဝင်ကြီးဟာနေပြည်တော်ကိုသွားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းသမရကပြောပါရယ်။အခုတော့ရခိုင်ပြည်နယ်ကိုအစားအသောက်နဲ့ဆောင်တွေကိုအမြန်ဆုံးပို့ဖို့သူညွှန်ကြားထားတယ်လို့သတင်းထုတ်တွေကပြောပါရယ်။အင်ဒိုနီးရှားနိုင်ငံဘက်ကကမ်းလှမ်းထားတဲ့အကူအညီတွေဟာရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမျှတတဲ့အကူအညီတွေဖြစ်ရင်ပူးပေါင်းဆောင်ရွက်မယ်လို့လည်းမြန်မာအစိုးရဘက်ကတုံ့ပြန်ထားပါရယ်ရှင
်။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့သောရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖြောဖြည့်တင်ဆက်ပေးပါမယ်။အဆိုတော့ခင်ဝန်းတီဆိုတဲ့ဒီမှာစောင်းသချင်းကိုနားဆင်ကြရအောင်ပါရှင်။ဆိုတော့ K1 တီဆိုတဲ့ပြည်မဆောင်တဲ့ချင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင် VOA မြန်မာပိုင်းတောက်တာနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကို line to meter 30နဲ့40 50နဲ့ line လာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွယ်အစီအစဉ်မှာမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍနဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရမှာကတော
့အာဂျီတဲ့ဟာနဲ့ PR ပေးတဲ့ပုံစံတော့ဘလို့မနေ့ကင်းကိုရမှာမဟုတ်ဘူးပေါ့နော်။ကိုယ်ကလည်းလှုပ်လှုပ်လိုက်ရပြီ feedback ကိုပုံမပြီးတော့ကြီးထွားစေတယ်။လူမှုခြေထူးအဖွဲ့ဒီပေါင်း150ကျော်ပါတ
ယ်။ရှမ်းလူငယ်ကွန်ရဲ့အဖွဲ့ခေါင်းဆောင်ကိုရိုင်းကမ္ပန်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်ဒေါ်လာတန်စီစဉ်တင်ဆက်ထားပါတယ
်ဒီကိမ့်တွင်တင်ပြမယ် idiom အသုံးကတော့
Dutch treat
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DUTCH DutchTREAT treat ဖြစ်ပါလေ Dutch ကတော့ Netherlands နိုင်ငံကလူမျိုးတွေဖြစ်ပြီး treat ကတော့ကြွေတာမွေးတာစားတောက်ကြတာရုပ်ရှင်ကြည့်ပဲဆိုရင်လည်းဈေးချခံတာမျိုးကိုဆိုလိုတာဖြစ်ပါလေဒါကြောင့်စကပိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Dutch လူမျိုးတွေနဲ့ဆိုင်တဲ့ကုန်ကျစရိတ်ချခံမှုတမျိုးပေါ့ဒီသုံးဆင်းသက်လာတဲ့သမိုင်းကြောင်းနှစ်မျိုးရှိပါတယ်တစ်ခုကတော့ Dutch တကားပုံစံကလို့ဆိုပါတယ် Dutch တကားဆိုတာကတော့တကယ်ရွေးနှစ်ရွယ်ဟာအမည်အရွယ်တူအရွယ်အစားပုံစံတူနေတာဖြစ်ပါတယ်။နောက်ဆင်းသက်လာတဲ့နောက်ကျောင်းတစ်မျိုးကတော့ Dutch လူမျိုးတွေရဲ့ဓလေ့တစ်ခုကတော့အုပ်စုနဲ့အပြင်ထွက်စားတောက်မယ်ဆိုရင်ကိုစားတာကိုပေးတဲ့ဓလေ့မျိုးရှိပါတယ်။ဒါကြောင့်မို့ Dutch treat ဆိုတဲ့ idiom အသုံးကကိုတွေကိုပေးတာဖြစ်တယ်လို့တခါတရံလေကြတင်တဲ့ငွေကိုအညီအမျှဝေပုံကျခွဲဝေတာမျိုးလေးရှိပါတယ်။နှစ်ယောက်စားတောက်ရင်တဝက်စီကုန်ကျခံတာမျိုးလို့ပေါ့။၃ယောက်စားတော့ရင်တော့၃ပုံခွဲတာပေါ့ Dutch treat အစား GOOD DUTCH Dutch go Dutch လို့လည်းအစားထိုးနိုင်ပါတယ် Dutch ပုံစံမျိုးသွားကြစုပေါ့ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် When we went out during our college days it was always a Dutch treat we paid for ourselves for moviesand food
ကျွန်တော်တို့ college ကျောင်းနေစဉ်ဘဝတုန်းကတော့အပြင်ထွက်ကြမယ်ဆိုရင်ကို့အတွက်ကိုပေးကြည့်ပဲရုပ်ရှင်တွေအတွက်အစားအသောက်တွေအတွက်ကို့ဟာကိုပဲပေးကြတာပဲလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When we went out during our college days it was always a Dutch treat we paid for ourselves for movies and food
ကို့အတွက်ကိုပေးကြည့်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Dutch treat.
ဒါမှမဟုတ
် Go Dutch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမ့်မနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ဒီတက်ကြီးရွယ်ဦးကျမ်းမာရေးနဲ့မညံရော့ကြမေရော့တဲ့ယောဂအကြောင်းကိုတင်ပြထားပါတယ်။ကဘာမာရောမြန်မာနိုင်ငံမှာပါတက်ကြီးရွယ်ဦးအရေးအတွက်များစွာတိုးပွားလာနေပြီး10ဦးမှာ2ဦးကနေ3ဦးလောက်ဟာစိတ်ရောဂါတွေခံစားလာနေရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာကြောင့်အခုလိုစိတ်ရောဂါတွေခံစားရပြီးအဖြစ်များတဲ့မညံ့ကြမေ့လျော့တဲ့ယောဂါမှာဘလို့လက္ခဏာတွေပြပြီးဘလို့ကာကွယ်ကုသနိုင်မလဲ။ဒီအကြောင်းတမတော်ဆေးတက်ကသူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမှနဲ့အောင်နောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမြင်းမြန်တင်ပြထားပါဗျာ
Okay, ပမခါဒေါက်တာညံဝင်းကျော်ခင်ဗျာကျွန်တော်တို့ဒီတက်ကြီးရွယ်ကိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာကြုံရလေရှိတဲ့ပြဿနာအနေထားလေးတွေကိုစပြီးတော့ရှင်းပြပေးပါဆရာ
WHO ရဲ့ခန့်မှန်းချက်အရပြောရင်အသက်60နဲ့ထက်လူကြီးက
ကျွန်တော်ကကြည့်တဲ့ဆိုင်လူရဲ့20လောက်ကိုများလာပြီအဲ့ဒီကြီးလာလို့ရှင်အာယုံခံစားမှုဝိုင်းဆိုင်မှာခုံးတော့မှာရှိခဲ့တာတွေယူနေတာတွေရှိတယ်လို့စိတ်ပိုင်းဆိုင်မှာလည်းကိုယ်ကိုယ်တွေကြောင်းနေသွားတာလို့ပို့ထုတ်လာတာလို့ရှိတယ်လို့မှတ်ဉာဏ်နဲ့ပတ်သက်ပြီးတော့လည်းတစ်ဖြည်းဖြည်းသွေးခေါ်လာတဲ့နှီးကွေးလာတယ်မှတ်ဉာဏ်မှန်ဆိုင်မှာရှင်ရတဲ့ကြီးတာတယ်ဒီရင်အာယုံခံစားမ ာပြီးဒီဝိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေရှိလာနိုင်တယ်လို့လူငွေနဲ့ပတ်သက်တဲ့ခါမှာလည်းသူတို့ရဲ့စင်အတန်းသူတို့နေရာပေးမှုတွေဘာတွေကဘာပဲဖြစ်ဖြစ်ရော့ကျလာတယ်သူတို့ရဲ့မိသားစုတွေဆုံးရှုံးတာတို့ဒီဘောင်နမာရီချင်းတို့တာချင်းတွေတငယ်ချင်းပေါင်းပြီးနေဆုံးရှုံးတာတို့ကလည်းရှိလာတဲ့ခါမှာဒါတွေကလူငွေနဲ့ပတ်သက်တဲ့အခက်အခဲမှုတွေလူငွေနဲ့ပတ်သက်ပြီးတော့ဟိုကထိချန်ဆမှုတွေပါဖြစ်လာတယ်သူတို့ကသူမဲ့သူကဲမဲ့သူတွေလိုလာတဲ့ခါမှာသူတက်ကြီးရုံတွေစောင့်ရှောက်တဲ့ကြီးရာတွေကိုရောက်သွားတာမျိုးတွေပါလိမ့်ရှိတယ်ပေါ့လေအဲ့တော့တက်ကြီးရုံနဲ့ပတ်သက်ရင် 10 to 25 ဆန်းလောက်ကဒါတက်ကြီးရုံတွေမှာစိတ်ဆမ်းမာရင်းနဲ့ပတ်သက်တဲ့ဝေဒနာတွေခံစားရတာကြာပြီးငားတယ်ဆိုတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်တက်ကြီးရုံကြေတနာတွေကဘာတွေကိုအဓိကတွေ့ရလဲဆရာ
ဟိုအသက်ကြီးလာတဲ့ခါမှာဟိုသူငယ်ပြန်ပြီးတော့တတိမိတဲ့ယောဂပေါ့အမှန်ညာနေကျော်နေလာတဲ့ယောဂါဒါတိတိတတညားတာကိုတွေ့ရမှာပေါ့ကျောမဆွေဒမန်ချလို့ခေါ်တဲ့ဒီတငယ်ပြန်မှညာရောတဲ့ယောဂါ900ခန်းလုံးလောက်ရှိတယ်။စိတ်ကြတဲ့ဝိညာဉ်ခံစားရတဲ့ဆိုတာ 73.500 ခန်းလုံးလောက်ရှိတယ်။အဲ့ဒီထဲကနေမှတချို့ဆိုရင်အကြောက်တော်တတ်တဲ့ဝိညာဉ်ခံစားရတဲ့စကြဝဠာတွေက100ခန်းလုံးလောက်ရှိတာကိုတွေ့ရပါတယ်။ဒီဓာတ်ရက်မှာထွေထွေဆိုရင်စိတ်ကြုံခဲ့တဲ့ယောဂါမျိုးက400ခန်းလုံးလောက်ရှိပြီးကိုကြီးကိုသေးဆိုရင်တဲ့သူတွေက100ခန်းလုံးလောက်ရှိပါတယ်။နောက်တာတဏှာတွေလွန်စိတ်တွေညာနေတဲ့ဝိညာဉ်တွေတဲ့ဒီရောရ 0.5% လောက်ရှိပြီ
။ဟုတ်ကဲ့။အဲ့တော့ဆရာကုတီပြောတဲ့ယောဂါတွေကအဖြစ်အများဆုံးနဲ့ကာကွယ်မှုလည်းအများဆုံးပေါ့နော်။လုံနိုင်တဲ့ယောဂါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဆရာဘယ်ယောဂါကိုဆရာစပြီးပြောမလဲ
။တဲ့ဒီပိုင်းမှာဒီပညာကျသွားလို့ဆိုပြီးတော့ပေါ့ memory ပိုင်းမှာအပြောင်းလဲတွေဖြစ်တယ်။သူကအကောင်းလို့ထင်ပြီးတော့ဟိုကောင်းနေတာပဲဒါအသက်ကြီးလို့ဖြစ်တာပဲလို့ထင်တတ်တဲ့ဒီတဲ့ကြီးကိုသင်ငယ်ပြန်ပညာတတိတွေမင်းရောတဲ့ယောဂါကိုစပြီးတော့ပြောရင်ကောင်းမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီတငယ်ပြန်လာလို့ခေါ်တဲ့ဒီတကြီးရွယ်ကိုအမှတ်ဉာဏ်ရောင်းနေတဲ့ယောဂါနဲ့ပတ်သက်ပြီးတော့အသေးအတင်ဆုံးအချက်တွေဆိုရင်ဆရာဘယ်အချက်တွေကိုထောက်ပြမလဲ
ပညာဏ်ဒီရောနာတာကိုပြောမယ်ဆိုရင်တို့ကအသက်65နှစ်အထက်ဆိုရင်တင်းပါဆက်နောက်ကစလာမယ်အဲ့ဒီတော့75နှစ်လောက်ဆိုရင်25ရာခိုင်နှုန်းလောက်အထိဒီလိုဆိုတိုးလာတာဆိုရင်သူကနာတာရှည်လဲဖြစ်တယ်အထွေထွေပေါ့မှတ်ဉာဏ်ပိုင်းဆိုင်ရာနဲ့မကဘူးဟိုလားသင်ယူမှုစဉ်းစားမှုတွေထိုးရင်းလာတယ်ဘာသာစကားပြောသူတာတွေပါတဖြည်းဖြည်းဖြည့်ရွှင်းလာတဲ့အဖြစ်တွေဖြစ်လာတယ်စေတနာတွေဖြည့်ရှင်းနိုင်မှုတွေနည်းလာတယ်လူငွေနဲ့ပတ်သက်တဲ့ဆက်ဆက်ပတ်သက်မှုတွေလည်းညောနေလာတာကိုတွေ့ရတယ်ဒါတော့သူတို့မှာပါတယ်ကျတဲ့သူအပြုတ်မှုပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတွေအမျိုးမျိုးနဲ့ပြတ်တတ်တာပေါ့ဟိုကကြီးကကြောင်ကြတာတွေတို့တန်တရားစိတ်ကြီးများတာတွေတို့မရှိတဲ့ဟာတွေတုံ့တော်မှုမဲ့အာယုံမားတွေရတာမျိုးတွေပါဖြစ်လာတတ်တော့ကြဒီဟာတော့စိတ်ကြီးပိုင်းမှာအတွေ့များတဲ့ဟာပေါ့နော်ဒါတို့ဒီကကမလည်းတဖြည်းဖြည်းဆူဆူဆူဆူလာတာရှိတယ်လို့ပြန်ကောင်းနိုင်တာ900ခန်းလုံးလောက်ကပြန်ကောင်းနိုင်တယ်လို့ဆိုနိုင်တာပေါ့အဲ့တော့ကြာဒါလေးကလည်းနည်းနည်းအရေးကြီးတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီပြန်ကောင်းနိုင်တဲ့အနေအထားကိုဖြစ်အောင်ဆရာကြီးဘယ်လိုမျိုးပြည့်စုံပြသမှုတွေလုပ်လို့လဲ
တကြီးတွေဖြစ်တဲ့ဒီဟာတွေမှာအခုနောက်ပိုင်းမှာတော့ neurocognitive disorder လို့ခေါ်တာပေါ့လေအာရုံရောနဲ့အပြုမှုနဲ့အပြုမှုတွေမှာလာပြီးတော့ဆိုရင်းနဲ့ယောဂါဆိုပြီးတော့ခေါ်တာပေါ့အဲ့တော့ဒီလိုတကြီးတွေမှာတငယ်ပြန်ဆန်ညာရောတဲ့ယောဂမှာအဖြစ်များတော့600နဲ့900ရာခိုင်နှုန်းကအဲဒီတိုင်းမှာကြောင့်ဖြစ်တာနောက်တစ်ခုကကျတော့ vascular dementia လို့ခေါ်တဲ့သွေးကြောတွေထိုးရင်းလို့ဖြစ်တဲ့ဒီငယ်ပြန်3မီလီယောတဲ့ယောဂက30နဲ့20ရာခိုင်နှုန်းတော့ရှိတယ်အဲ့ဒါပြင်အောင်ရောတွေမှာထိုးရင်းနဲ့ဟလာ pig disease ဆို Lewy body disease ဆို Parkinsonism တို့ Huntington တို့စသဖြင့်အောင်ရောတွေမှာအဖြစ်ဖြစ်ချင်းအသက်ကြီးလို့ညင်ကျက်လာတာနေပြီးတော့ကျတော့ဂျိုယွင်းလာလို့ဖြစ်တဲ့ယောဂတွေရှိတယ်လို့ဒီဝါတွေလို့စိတ်တောက်တွေလို့ဖြစ်တာတွေရှိတယ်အောင်အောင်ထဲမှာရှိတဲ့ဖူးကျိတ်တွေကြောင့်ဖြစ်တာရှိတယ်။အောက်ဆီဂျင်မရလို့ဆိုပြီးဖြစ်တာရှိတယ်လို့တန်ရာကြောင့်ဖြစ်တာရှိတယ်။ယောဂါပိုးတွေကြောင့်ဖြစ်တယ်လို့ HIV လို့ယောဂါပိုးတွေကူးစက်လို့ဖြစ်တာရှိတယ်လို့အာဟာရချို့ယွင်းလို့ဖြစ်တာလည်းရှိတယ်။ဒါခန္ဓာကိုယ်ရဲ့ဖြစ်ပျက်ပြင်းပြင်းကြောင့်လည်းမက်တာဘောလစ်ဇင်မမှန်လို့ဖြစ်တာရှိတယ်လို့သူတို့ dementia ဆိုတာရှိတယ်။အဲ့တော့ဒီထဲမှာသောသောတဲ့ vascular dementia လို့လို့ဆေးဝါးတို့အစိတ်တောက်တို့ကြောင့်ဖြစ်တာတွေလို့အထက်မှာအကျိတ်ခုတွေကြောင့်လို့အောက်ဆီဂျင်တို့ခံရရတာတို့ယောဂါပိုးကူးစက်ခံရတာတို့ခါရကျတဲ့လားသူတဲ့ဟာတွေကကာကွယ်လို့ရတဲ့ယောဂါတွေလို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ရေးအတွက်ဆရာကြီးဘယ်လိုမျိုးတွေလုပ်နိုင်ပါဆရာ
ငယ်ငယ်ရေကလေးကကျွန်တော်တို့ကအဟာရပြည့်ဝမြတ်တဲ့အစားအသောက်တွေကိုစားကြမယ်ဒီတင်ကန်တွေမှန်မှန်လုပ်မယ်အုံနောက်ကအောက်ဆီဂျင်လေးချင်းခေါင်းနေအောင်လှုပ်ရှားမှုတွေဒီတင်ကန်တွေမှန်မှန်ကန်ကန်လုပ်မယ်
့အဲ့ဒါအပြင်အသက်ကြီးလာတဲ့ခါမှာမမေးမယုံအောင်ဒီမှန်ညာနဲ့ပတ်သက်တဲ့ဟာတွေအနေနဲ့ဆွတ်လက်ဆွတ်နေနေအောင်စာပေလေးလာတာမျိုးတွေလေ့ကျင့်ခန်းမှာ၃နောက်လေ့ကျင့်ခန်းရောခန္ဓာကိုယ်လေ့ကျင့်ခန်းရောလုပ်ဖို့တွေလိုပါတယ်ဒါလည်းမကဘူးယောဂဖို့တွေမဝင်ရောက်နိုင်အောင်ကာကွယ်တဲ့ဒီစနစ်တွေနဲ့ကျမကြီးတွေညှတာတဲ့ဉာဏ်မှုစနစ်ကိုလုပ်မယ်ဆိုရင်ဒီဟာတွေတော်တော်များများကာကွယ်နိုင်ကြဖြစ်မယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရောဆရာကြီးဒီယောဂနဲ့ပတ်သက်ပြီးတော့ကုသမှုတွေထားမလို့ရှိလဲ
အခုနောက်ပိုင်းမှာစီးပွားတွေကတော်တော်များများပေါ်ပေါက်နေပြီဆိုတော့ဘုံနောက်ထဲမှာသွေးလက်ပတ်တာတွေမှန်ကန်တဲ့နေ့တွေရှိတယ်ဘုံနောက်ထဲမှာသွေးလက်ပတ်တာမှန်တယ်မဟုတ်အောက်ဆီဂျင်နေချင်းကောင်းအောင်လုပ်ပေးတဲ့ဆေးမျိုးတွေရှိတယ်အဲ့ဒီဆေးမျိုးတွေကိုစနစ်တကျစင်ပြီးစင်တိုးတိုးပြီးပေးသွားတာရှိသလိုအဟာရပြည့်ဝမျက်မျက်တရစားဖို့စီစဉ်ပေးတာတွေရဲ့၄ချိန်ခန်းနေအလုပ်ခိုင်းတာတွေရဲ့ meditation လို့ပါလို့အသက်ဒီမြင်ချူသိမ်းချူထုတ်၄ချိန်ခန်းနေအဖြစ်စိတ်ပိုင်းဆိုင်ရာ၄ချိန်ခန်းနေအဖြစ်လုပ်ပေးတဲ့နည်းပြည့်တွေနဲ့လုပ်မယ်ဆိုရင်တော်တော်များများကိုကုသနိုင်တဲ့အဆင့်မျိုးရှိတယ
်ဟုတ်ကဲ့ဒီတကယ်ပြန်လာဖြစ်တဲ့ဒီမှတ်ဉာဏ်ရောက်တာနဲ့ပတ်သက်ပြီးတော့တခြားရေးကြည့်တဲ့ချက်ပေါ့
မင်းရောတာတွေများလာတဲ့အခါမှာဟိုအကြံတရားကြံဖြစ်တာတို့ဟိုသွားရနာလာတွေမှာမှားလာလို့ဖြစ်အောင်သူ့ technique တွေလုပ်ပြလာလို့ပစ္စည်းတွေကိုသူ့နေရာနဲ့သူထားလာလို့ဆိုတာမျိုးလေးတွေအဆင်ပြေအောင်လုပ်ပြလိုက်လို့ရှိရင်သူတို့ကိုကူညီပြီးသားရမှာပေါ့နောက်တစ်ခုကလည်းသိတွေပြင်းတဲ့ရေအောင်ကရန်ဖြစ်တာမျိုးလေးတွေငန်းပန်းတာမျိုးလေးတွေဖြစ်တဲ့အဲ့တော့အဲ့လိုမျိုးမရှိအောင်ကလည်းတောင့်ကြည့်ပြီးတော့သေးဝါးတွေကိုစနစ်ကျချိန်တွယ်ပြီးတော့ကျတော့ဆရာဝန်ကြီးတွေနဲ့ပြတ်တာပြီးတော့စောင့်ရှောက်မှုကောင်းကောင်းပေးဖို့လိုတာပေါ့
ဟုတ်ကဲ့စီစီမြဲကျေးဇူးပါဆရာ
ကိုဝင်းမင်းတင်ဆက်တဲ့အပတ်စဉ်တင်မရေကန်တာကိုနားဆင်ကြကြရတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သတင်းရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့ဒီတိုင်းရင်းသတင်းလွှာအလက်ပါထိုင်းနိုင်ငံအခြေဆိုင် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မွန်ဂိုမျိုးတပ်စခန်းတွေကိုမြန်မာတပ်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ်။ KIO, TNLA, MNDAA စတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြောင်းရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြရတဲ့ဆိုတာနဲ့ရှမ်းပြည်နယ်လွတ်တော်ကနေလက်နက်ကင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖြစ်ဖွဲ့စည်းသတ်မှတ်ခဲ့တဲ့အပေါ်အရက်ဘက်ဖွဲ့စည်း150ကျော်ကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့မုံကိုမြို့ကတပ်စခန်းတွေကိုမြမတက်မတော်ကနေဒီဇင်ဘာလ4ရက်နေ့ညနေပိုင်းမှာပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ်အဲ့ဒီနေ့ကမုံကိုမြို့နယ်အတွင်းမြမတက်မတော်ရဲ့လေးချောင်းတိုက်ခိုက်မှုကြောင့်အရက်သားတော်တော်များများထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မဟာမိတ်တပ်ဖွဲ့တွေအနေနဲ့အကန့်အသတ်စစ်ပွဲသာဆင်နွှဲတာဖြစ်ပြီးဒေသခံတွေထိခိုက်မှုမရှိအောင်မုံကိုဒေသကနေစုခွာခဲ့တယ်လို့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကချင်နွတ်လပ်ရေးတပ်မတော် KIA တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA MNDAA ကိုကန့်အဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်တိုက်ပွဲကြောင့်မုံကိုဖောင်ဆိုင်ဟေမိုးလုံးနတ်မတူဒေသကတောင်းတဲ့ချီတဲ့ဒေသခံတွေကလည်းစစ်ဘေးတိမ်းရှောင်နေရပါတယ်
မြန်မာတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းအတွင်းစစ်ရေးတင်းမာနေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်တတ်မှတ်ဖို့ရှမ်းပြည်နယ်လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာအကြမ်းဖက်အဖွဲ့အဖြစ်ထောက်ခံမဲ63မဲနဲ့အနိုင်ရရှိသွားပါတယ်ရှမ်းပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးကိုဒီဇင်ဘာ5ရက်နေ့ကနေ10ရက်နေ့ထိကျင်းပစဉ်မဲခွဲဆုံးဖြတ်လိုက်တာပါ မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ကချင်လူလက်ရေးတပ်မတော် KIA တောင်မြူတာလူမျိုးရေးတပ်မတော် TNLA ကိုကောင်တပ်မတော် MNDA စတဲ့တပ်ဖွဲ့တွေကိုကြမ်းဖက်အဖွဲ့ဖြစ်အစစ်တမ်းရေးဆွေးနွေးဖို့ပြီးခိုင်ဖြိုးပါတီကိုစတဲ့ကနေအစိုးတင်တွင်ခဲ့တာပါအကြမ်းဖက်အဖွဲ့စီရဲ့ဖြစ်တတ်မှတ်ခဲ့တာဟာငင်းချမ်းရေးဖြစ်စဉ်အတွက်စိုးရိမ်စရာဖြစ်နေပြီးပုံမူရှုပ်ထွေးမှုကိုဦးတည်စေတာကြောင့်ပြည်ထနာကိုဆွေးနွေးအဖြစ်ရှာပြီးဖြည့်ရှင်းကြမှတ်တာငင်းချမ်းရေးရရှိနိုင်မယ်လို့ရှမ်းပြည်နယ်လွတ်တော်ကိုစတဲ့နောင်ဆန်းဆန်းအေကပြောပါတယ်
ကချင်ပြည်နယ်ဖက်ကန်ဒေတာဆိုင်းကြဘူးမြွာမှာကြောက်စိမ့်တူးဖော်ရေကွန်မတီကြီးတွေကတိုးချက်တူးဖော်ဖို့ပြင်ဆင်နေပြီးရွာသားတွေကိုရော့ကျေးပေးမယ်လို့ကတိပြုသဘောတူညီချက်ပြက်ကွက်ခဲ့တာကြောင့်ဒေတာခန်တွေကဆန္ဒပြတောင်းဆိုဟန်တားမှုတွေပြုလုပ်ခဲ့ပါတယ်ဆိုင်းကြဘူးမြွာသားတွေကိုရော့ကျေးသိန်း11,800ပေးမယ်လို့သဘောတူညီခဲ့ပေမဲ့6လကျော်ထိအကောင့်ထဲမဖော်လာတာကြောင့်နိုဝင်ဘာလ22ရက်နေ့ကနေစပြီးဒီဇင်ဘာလအထိဒေတာခန်တွေကကွန်မတီ12ခုကိုမြေစာတဲ့ကားလမ်းတွေပိတ်ပင်တာစီဆနပြခဲ့တာဖြစ်တယ်လို့ဒေသခံဆီယမကင်ရာကပြောပါတယ်ဆန္ဒပြပြီးနောက်ပိုင်းမှာတော့ကုမ္ပဏီဘက်ကသိန်း 9,400 သာပေးနိုင်ကြောင်းပြောဆိုလာတဲ့အချိန်မှာဆိုင်းကြဘူးမြွာသားတွေကြားမှာကြည်အေးသူနဲ့မကြည်အေးသူတွေကြားမှာမညီမညွတ်ဖြစ်လာစေတယ်လို့ဆီယမကင်ရာကပြောပါတယ်ဖက်ကန်ဒေသဟာကချင်ပြည်နယ်ရဲ့စီးပွားရေးအဓိကကျတဲ့နေရာဖြစ်ပေမဲ့ခုချိန်မှာတော့ကုမ္ပဏီများစွာကသာအေယာမဆက်ရနေရများနဲ့တူးဖော်နေခဲ့ပြီးဒေသခံတွေကတော့ခက်ခဲစွာလုတ်ကင်စားတောက်နေရတဲ့အခြေအနေမျိုးမှာရှိနေပါတယ်
ကရင်ပြည်နယ်မြိုင်ကြီးငူဒေတာဒုက္ခတဲ့စခန်းနေစစ်ပေးရှောင်ဒုက္ခတဲ့တွေအတွက်စာနာရိတ်ခါနဲ့စောင်းတွဲအေးတန်ခါနေတဲ့အဝတ်စားတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်မေတ္တဝေါ်ဒေတာမှာတိုက်ပွဲမတီးမငြိမ်သေးတဲ့အပြင်တိုက်ပွဲတွင်မြေမြုံမိုင်းတွေကိုလည်းဖယ်ရှားနိုင်ခြင်းမရှိသေးတဲ့အတွက်ကြေးရွာပေါင်း20ကျော်လူဦးရေ3000ကျော်မြန်ကြီးငူဒေတာမှာကြန့်ရှိနေသေးတာဖြစ်ပါတယ်လက်ရှိမြန်ကြီးငူစစ်ပေးဆောင်စခန်းအတွက်ရိတ်ခါနဲလာလို့အလူရှင်တွေလိုအပ်နေတယ်လို့စစ်ပေးဆောင်စခန်းတာဝန်ခံကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလကမြေတဝေါ်ဒေတာမှာကရင်ပြည်နယ်နယ်ခြားဆောင်တပ်နဲ့တိုးတက်တော်ပုဒ္ဒပါဒကရင်မျိုးတော်တပ်မတော် DKBA အဖွဲ့တို့အကြားပြစ်ခတ်မှုကြောင့်ဒေတာခန့်ကြေးရွာသားတွေကနေမြန်ကြီးငူမှာစစ်ပေးဆောင်နေတာလည်းဖြစ်ပါတယ်
ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့2019-2018ဘန်ဒါရဲနှင့်ဘတ်ဂျက်ငွေမှာ2016-2019ဘန်ဒါရဲနှင့်ဘတ်ဂျက်ငွေထက်ကျပ်ငွေ3ဘီလီယံရော့ကျသွားခဲ့ပါတယ်2019-2018ဘန်ဒါရဲနှင့်ရခိုင်ပြည်နယ်အတွက်ပြည်ထောင်စုအစိုးရကချပေးတဲ့ဘတ်ဂျက်ငွေမှာ7ဘီလီယံ142ဘီလီယံသာရှိပြီးပြီးခဲ့တဲ့ဘန်ဒါရဲနှစ်က745ဘီလီယံရှိခဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်ဒီဇင်ဘာလ5ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာဘတ်ဂျက်ငွေကိုဌာနဆိုင်ရာ24ခုခွဲဝေသုံးဆွဲဖို့ဆွေးနွေးနေကြပြီးအခုချပေးတဲ့ငွေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးလို့လည်းဦးအောင်ဝင်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်လွတ်တော်ကနေ KIA TNLA MNDAA လက်နက်ကိုင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့တဲ့အပေါ်အရက်ဖက်အဖွဲ့အစည်း150ကျော်ကနေကန့်ကွက်ပြီးအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်ငင်းချမ်းရေးအတွက်အလုံးပါဝင်နိုင်အောင်ကိုလည်းတိုက်တွန်းထားပါတယ်ပညာရဲ့စူးစီးချက်ကိုဆိုင်းမွန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။တရင်တော်လက်နဲ့ကင်တပ်ဖွဲ့တွေကိုကျမ်းဖက်ဖွဲ့အစည်းအဖြစ်တတ်မှတ်ခဲ့ရင်ငင်းချမ်းရေးတိဆောက်ရေးမှာခက်ခဲစေနိုင်တယ်လို့ရှမ်းလူငယ်ကွန်ရက်ဖွဲ့ခေါင်းဆောင်ကိုလိုက်ခန်းပန်ကအခုလိုပြောပါတယ်
။အေးအကြီးတဲ့ဟာနဲ့ PR ပေးတဲ့ပုံစံတော့ဘယ်လိုမှနေရင်ကိုရမှာမဟုတ်ဘူးပေါ့နော်။ကိုယ်ကလည်းလှုပ်လှုပ်လိုက်ရပြီး feedback ကိုပုံမပြီးတော့ကြီးထွားစေတယ်။လူမှုအခြေစုအဖွဲ့ဒီပေါင်း150ကျော်ပါဒီအကျမ်းဖက်ဖွဲ့စီတို့တတ်မှတ်တဲ့ဟာကိုကန့်ကွက်တယ်ပေါ့။
ရှမ်းပြည်နယ်လွတ်တော်အနေနဲ့အခုလိုအကြမ်းဖက်ဖွဲ့စည်းလို့တတ်မှတ်တာအဖြစ်တစ်ခုမဟုတ်တလို့လွတ်တော်အနေနဲ့ရှမ်းပြည်နယ်တွင်လက်နက်ကိုင်ဖွဲ့စည်းတွေငင်းချမ်းရေးလုပ်ငန်းစဉ်ထဲပါဝင်လာနိုင်အောင်ဝိုင်းဝန်းလှုပ်ဆောင်တင့်တယ်လို့ဝင်းနဲ့ဖောင်ဒေးရှင်းရခိုင်ပြည်နယ်ရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကအခုလိုပြောပါတယ်
အကျံဖက်ဆိုတဲ့အဖွဲ့လိုတမက်ယုံနဲ့မပြီးရောက်ဘူးပေါ့နော်တမတော်အင်အားစုတွေတော်လည်းရဲ့လက်နက်ကိုင်တိုင်းသားအင်အားစုတွေအလုံးပါဝင်အောင်လွတ်တော်ကားတောင်မှစူးစမ်းရမယ်ချန်ပီယံနယ်တင်မှာရှိတဲ့လက်နက်ကိုင်တော်လည်းရဲ့အဖွဲ့အစည်းတွေကိုငင်းချမ်းရဲ့ဖြစ်စဉ်မှာ ပါဝင်ဖို့ပေါ့
ဒီစင်မခုနှစ်နှစ်ကရှမ်းပြည်နယ်လွတ်တော်ကနေ KIA TNRA MNDA လက်နက်ကင်ဖွဲ့စည်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်မဲခွဲဆုံးဖြတ်ခဲ့တာပါရှမ်းပြည်နယ်လွတ်တော်တွင်းမှာပြည်ထောင်စုကြံ့ခိုင်ရေးပါတီကကိုယ်စားလှယ်အသာစီးနဲ့မဲခွဲဆုံးဖြတ်ခဲ့တာကြောင့်အခုလိုအကြမ်းဖက်အဖွဲ့အစည်းလို့တတ်မှတ်တဲ့အပေါ်ရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကပြောပါတယ်
ကောင်းမွန်ဖို့ရတော့ကျွန်တော်တို့ဖန်ပြရမယ့်အနေထားပါခုလိုလောဆယ်ရတော့ဒီပါတီကိုယ်တိုင်အားလုံးရတော့ကန့်ကွက်ကြတာပဲစိတ်လေးမကောင်းရပါဘူးအဲ့လိုဒါပေမဲ့အချင်းချင်းကကျွန်တော်တို့လည်းမအသာပြေးနေရနိုင်ဘူးကျန်းမာရေးနဲ့ PPD ကဒီအားလုံးအနည်းငယ်တော့လွန်မှုထားတာ
လူမှုအခြေပြုဖွဲ့စည်းတွေအနေနဲ့ကတော့ဒီမိုကရေစီအစိုးရလက်ထက်မှာတပ်မတော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေအနေနဲ့ဒီလိုစိတ်သက်စစ်စင်ရေးစကလုံးတွေနဲ့တရင်တန်လက်နက်ကန်ဖွဲ့တွေနဲ့ဆက်ဆံရေးမှာလွတ်တော်တွေကိုအတုံးချလာတာဟာလွတ်တော်ရဲ့တိတ်ခါကုန်တရေတွေကိုထိခိုက်စေနိုင်တယ်လို့လည်းကန့်ကွက်ဆာမှာဖော်ပြထားပါတယ်အရက်ဖက်အဖွဲ့အစည်း150ကျော်အနေနဲ့တရင်တန်လက်နက်ကန်ဖွဲ့တွေကိုထိုးစစ်စင်ရေးဖြစ်အားပေးဆောင်ရွက်မှုအလုံးကိုကန့်ကွက်ရှုံချတယ်လို့အပြစ်ခတ်ရက်စေးရက်အတွက်နှစ်ဖက်တွေ့ဆုံဆွေးနွေးအပြစ်ရှာမှုများအများဆုံးပေါ်ပေါက်ရေးကိုဆောင်ရွက်ပေးဖို့ရှမ်းပြည်နယ်လွတ်တော်ဥက္ကဋ္ဌကြီးနဲ့တကွလွတ်တော်ကိုယ်စားလှယ်တွေကိုဒီဇင်ဘာ9ရက်နေ့ရက်စွဲနဲ့တိုက်တွန်းတောင်းဆိုထားပါတယ်
ဆက်ပြီးတော့တိုင်တန်းချင်းခံခဲ့ရတဲ့မွန်ပြည်နယ်ဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်ပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လေးလာသုံးသက်ရေးအဖွဲ့ကနေစတင်စုံစမ်းစစ်ဆေးနေပြီလို့အဖွဲ့ခေါင်းဆောင်ကပြောပါတယ်။တိုင်ကြားသူတွေရောတိုင်ကြားခံရသူတွေရောနှစ်ဖက်စလုံးနဲ့ပါတွေ့ဆုံသွားမယ်လို့အဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောပါတယ်။မိရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။
တိုင်ကြားခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိစ္စကို NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့လေလာသုံးသားရေးအဖွဲ့ခေါင်းဆောင်ဦးညံဝင်းကအခုလိုပြောပါဗျာ။
ဆိုတော့ကျွန်တော်တို့အားနဲ့ပြင်ကြတာရှိတယ်ပြည့်ပြည့်နေတဲ့အခြေအနေတွေကိုပြင်ကြအဲ့ဒါကဘယ်လောက်မှန်တယ်လဲပြင်တဲ့အတိုင်းပဲလားဘာရှိတယ်လဲအဲ့ဒါသိချင်တော့အဲ့ဒီလေလာရေးအဖွဲ့နဲ့ဖွဲ့ပြီးတော့စုံစမ်းတာပါ
စုံစမ်းစစ်ဆေးဖို့ကိုလေလာရေးအဖွဲ့ဖွဲ့ပြီးရပ်ပိုင်းအသွင်းမှာပဲလှုပ်ဆောင်သွားမှာဖြစ်ပြီးတိုင်ကြားတဲ့သူတွေရောတိုင်ကြားခံရတဲ့သူတွေဘက်ကပါနှစ်ဖက်စလုံးနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့လည်းဦးညံဝင်းကဆက်ပြောပါတယ်
ကျွန်တော်အဲ့ဒီကတောင်ဝင်ကြီးလက်လက်မထိုးလို့တင်တဲ့လူတွေတဲဟာတချို့ပေါ့အားလုံးလည်းဖြစ်ကျင်ကြပါပေါ့သူတို့ကျွန်တော်တို့တွေ့ဆုံမှုစီစဉ်တာပ
ါမွန်ပြည်နယ်ဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးရတဲ့ကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာကိုတော့ထောက်ဖော်မပြောနိုင်သေးဘူးလို့ဦးညံဝင်းကပြောပါတယ်မွန်ပြည်နယ်ဝန်ကြီးချုပ်အစစ်စဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သူတို့ဖြစ်တဲ့ဥစော်ကအခုလိုပြောပါတယ
်အစ်ကိုမွန်နဲ့ပတ်သက်ပြီးတော့ပြည်လို့မရှိတဲ့အခါကျတော့အကျိုးကျိုးရှိတဲ့လူတွေကိုလူကအကျဉ်းကြီးယူဆတယ်ပေါ့သူစိတ်ထဲမှာကိုကောင်းမဲ့ထင်တာလေးကိုလုပ်တဲ့အခါကျတော့ဟိုလူတို့ရဲ့လူလားချက်တွေအာမုံဝင်တယ်ဖြစ်တယ်သူကအာမလို့အာမရဖြစ်လာတယ်ဥစော်ကမှလူတို့ကစိတ်ချင်တာမေးမြန်းတဲ့အခါကျလို့ရှိတယ်ရေးရေးရရဖြစ်သွားတယ်လို့မရှိဘူးလေ
မွန်ပြည်နယ်ဝန်ကြီးချုပ်နဲ့တနင်္လာရီတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌဒုဥက္ကဋ္ဌတို့ကိုလေလာသုံးသပ်တင်ပြနိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဦးညံဝဲအဖွဲ့ကောင်ဆောင်တဲ့အဖွဲ့ဝင်၃ဦးပါလေလာသုံးသပ်ရဲ့အဖွဲ့တရက်ဖွဲ့စည်းထားကြောင်းကိုနိုဝင်ဘာ28ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေနှစ်ပတ်အကြာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကမွန်ကိုတပ်စခန်းတွေကိုမြမတက်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပါတယ
်တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။စက်တင်ဘာလတုန်းကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ American ခီးစဉ်အတွင်းဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဘရက်ကိုဘားမာတို့အမေရိကန်မြန်မာဆက်ဆံရေးအဖွဲ့ဖွဲ့စည်းပေးခဲ့ပြီးတဲ့နောက်အမေရိကန်ရဲ့နိုင်ငံခြားရေးစီးပွားရေးဗန္တာရေးကာကွယ်ရေးနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီပေးရေးနဲ့အမေရိကန်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာနတွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဟာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မာစီယယ်နဲ့အတူပထမဆုံးအမေရိကန်မြန်မာဆက်ဆံရေးဆွေးနွေးပွဲတစ်ရက်ကိုနိုဝင်ဘာလအလယ်တုန်းကနေပြည်တော်မှာကျင်းပခဲ့ကြပါတယ်မြန်မာဆွေရကိုယ်စားလှယ်အဖွဲ့ကိုတော့နိုင်ငံခြားရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကဦးဆောင်ခဲ့ပါတယ်။ အစည်းအဝေးတွင်အမေရိကန်မြန်မာဆက်ဆံရေးပိုးပြီးကျယ်ပြန့်လာစေဖို့နဲ့လက်ရှိရောရှေ့လျှောက်လုပ်ငန်းစဉ်တွေမှာပါပူးပေါင်းဆောင်ရွက်ရေးတွေမှာအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကပြဿနာရရက်ဒီမိုကရေစီကူးပြောင်းမှုလုပ်ငန်းစဉ်လူ့အခွင့်အရေးဖွံ့ဖြိုးတိုးတက်အောင်အားထုတ်ကြိုးပမ်းမှုနဲ့စီကံဥပဒေတွေရဲ့အကြောင်းတို့ကိုရှုထောင့်အမြင်အမျိုးမျိုးကနေဆွေးနွေးဖလှယ်ခဲ့ကြပါတယ်။နှစ်နိုင်ငံကိုယ်စားလှယ်တွေဟာတဘာဝအရင်းမြစ်တွေကိုစီမံခန့်ခွဲမှုတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ရမှာအားလုံးပါဝင်ရေးဆိုတဲ့ကိစ္စရပ်တွေပါဝင်အားကောင်းခိုင်မာစေတဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမိတ်ဖက်ဆက်ဆံရေးတည်ဆောက်နိုင်ဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံပြည်သူအချင်းချင်းအပြန်အလှန်ဆက်ဆံရေးပိုးပြီးအားကောင်းခိုင်မာစေဖို့နဲ့မြန်မာနိုင်ငံမှာလူအရင်းအမြစ်တွေတိုးတက်ကောင်းမွန်လာစေရေးတို့ကိုလည်းအဓိကဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဘက်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဟာမရေမရိုင်ပဲရှေ့ဆက်သွားနေတယ်ဆိုတာကိုအတိအမှတ်ပြုခဲ့သလိုမြန်မာပြည်ဆိုင်ရာအမေရိကန်ရဲ့မူဝါဒအဓိကရည်မှန်းချက်နဲ့အခုတည်ဆောက်လိုက်တဲ့မိတ်ဖက်ဆက်ဆံရေးအသစ်ဟာမြန်မာနိုင်ငံရဲ့ရှေ့ဆက်လုပ်ငန်းစဉ်အဝဝကိုအောင်မြင်ထမြောက်အောင်ကူညီပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။နှစ်နိုင်ငံမိတ်ဖက်ဆက်ဆံရေးအဖွဲ့ဟာအမေရိကန်မြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနတွေရဲ့ဦးဆောင်မှုနဲ့ပုံမှန်အစည်းအဝေးကိုနှစ်စဉ်ကျင်းပသွားဖို့ရှိပါတယ်။အစည်းအဝေးကနေနိုင်ငံရေးနဲ့တန်တမန်ဆက်ဆံရေး၊ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု၊သိပ္ပံနဲ့ဤပညာကဏ္ဍ၊ပညာရေးနဲ့သင်တန်းတွေ၊သဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးကာကွယ်ရေးနဲ့လုံခြုံရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာကာကွယ်စောင့်ရှောက်မှုနဲ့စီမံဥပဒေတွေကိုတိုးမြှင့်ခြင်းလူ့အခွင့်အရေးနဲ့အရက်သားအချင်းချင်းကြားဆက်ဆံရေးစတဲ့ကိစ္စတွေပါဝင်ပူးပေါင်းဆောင်ရွက်မှုအလုံးအတွက်လှုပ်ထုံးလုပ်နည်းတွေကိုချမှတ်အကောင့်ထည့်ဖို့ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့အခုလိုပူးပေါင်းဆောင်ရွက်ရတာကိုဂုဏ်ယူလျက်ရှိနေပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်လုံးဝအောင်မြင်ပြီးဆုံးသွားတဲ့အထိအပြည့်အဝအကူအညီပေးသွားမှာဖြစ်ပါရဲ့ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထားမှန်အတည်ပြုပါရစေ။တောက်ကြနေမနဲ့ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။တောက်ကြနေညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းတိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Jodu ကနေတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ဒါအပြင် VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်ဝင်ရောက်ကြည့်ရှုနိုင်သလို VOA ရဲ့ Facebook မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကြီးညာပေးပါမယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လက်နက်ကင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကဒေသခံအရက်သားတွေကိုလူမျိုးရေးဘာသာရေးမခွဲခြားပဲလုံခြုံမှုပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပါတ်ကကြက်တပရီနေမှာပဲမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အတင်းဆောင်မခံတဲ့အခြေအနေအောက်မှာဆွတ်ဆွဲမှုတွေနဲ့မဟုတ်မမှန်တဲ့လှုပ်ကြံစကားတွေကိုအထူးဂရုထားကာကွယ်ဖို့လိုအပ်ကြောင်းနဲ့ဒေါန်ဆန်းစုကြည်ခိုရင်းမောင်တော်ဘူးသီးတောင်ဒေသကိုတွားရောက်ပြီးအရက်သားတွေကိုအစိုးရကအကာအကွယ်ပေးမှဖြစ်တယ်ဆိုတာကိုသိချင်အောင်လှုပ်ပေးဖို့လဲမစ္စတာနံပါတ်ကတောင်းဆိုလိုက်ပါတယ်။ကဘာကြီးပုံတွင်းလာမှုအပေါ်မှာမေကွန်းထုတ်နေပြီးဇီဝလောင်စာထုတ်လုပ်မှုကိုပံ့ပိုးပေးနေသူရှေ့နေတူဖြစ်တဲ့ Scott Pruitt ကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်တဲ့ Jet the Brain နေမှာပဲရွေးချယ်လိုက်ပါတယ် IS အကြမ်းဖက်အဖွဲ့ကိုခြေမုံဖို့အတွက် American သမ္မတ Barack Obama က2014ခုနှစ်ဩဂုတ်လထဲမှာပထမဆုံးချိန်အမိန့်ပေးခဲ့ခြင်းကစပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကနေ IS တပ်ဖွဲ့ဝင်5000လောက်ကိုတုတ်တင်နိုင်ခဲ့ကြောင်းအမေရိကန်စစ်ဖက်ဆိုင်ရာအဆင့်မြင့်အရာရှိသူကပြောပါတယ်။ဒီအရေးအတွက်ဟာရေဘူးရခံမှန်းချေဖြစ်ပြီး IS တပ်ဖွဲ့ဝင်5000ဟာအထူးသဖြင့်ဆီးရီးယားနဲ့အီရတ်နိုင်ငံတို့မှာတေဆုံခဲ့ကြတာလို့ပြောပါတယ်။လေဗျားနဲ့အာဖဂန်တို့တခြားနိုင်ငံတွေမှာတေဆုံတဲ့အကြမ်းဖက်တပ်ဖွဲ့ဝင်အရေးအတွက်တွေမပါဝင်သေးဘူးလို့လည်းပြောပါတယ်။ကမ္ဘာပတ်နဲ့တောင်ရောက်ပြန်တန်းခဲ့တဲ့ပထမဆုံးအမေရိကန်အာကာသယာဉ်မှူးဂျွန်ဂလင်းဟာ Jet the Brain နေမှာပဲကွယ်လွန်သွားပါပြီ အသက်65နှစ်ရှိပြီဖြစ်တဲ့ John Glenn ဟာ Ohio ပြည်နယ် Tech သို့ရဲ့ James Cancer ဆေးရုံမှာတက်ရောက်နေတာတပတ်ကျော်ပြီဖြစ်ပါတယ်။အခုလို Mr. Glenn ကွယ်လွန်သွားတာအတွက် American နိုင်ငံရဲ့နိုင်ငံအကျိုးပြုအထင်ကြီးပုဂ္ဂိုလ်သူဆုံးဖြတ်သွားတာဖြစ်ကြောင်းမို့ဝန်ထဲခြေကွဲကြောင်းသမ္မတ Barack Obama ကအကြေညာချက်ထုတ်ပြန်ပါတယ်။
တဲ့ရင်ချင်းချုပ်ကိုဒေါက်ခင်မြတ်သက်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်တောက်တာနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိ line to meter 32 40 48 50နဲ့ line la meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖောင်းပါ
This program has come to you from the Voice of America, Washington.